ကျမကစုမုံပါရှင်ရခိုင်ပြည်နယ်မှာနေမြေရှင်းလင်းရေးညွှန်ကြားချက်ထုတ်ပြန်ခဲ့တာကိုပြန်ရုပ်သိမ်းလိုက်တဲ့အပေါ်ဒေသခံနိုင်ငံရေးအသိုင်းအဝိုင်းနဲ့လူခွေလှုပ်ရှားသူတွေရဲ့တုံ့ပြန်ချက်တွေကိုပြောပြပေးကြပါတယ်ရခိုင်နဲ့နှက်ကင်တက် AA နဲ့တက်မတော်ကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ထဲမှာနေမြေရှင်းလင်းရေးလုပ်ဖို့ညွှန်ကြားချက်ထုတ်ပြန်ခဲ့တဲ့အတွက်ထောင်နဲ့ချီတဲ့ဒေသခံတွေတိတ်ရှောင်ခဲ့ကြရသလိုနိုင်ငံတကာတန်ယုံတွေဘက်ကလည်းသတိပေးချက်တွေထွက်ပေါ်ခဲ့ပြီးတဲ့နောက်ထုတ်ပြန်ချက်ကိုပြန်လည်ရုပ်သိမ်းလိုက်တာပါဒီညွှန်ကြားချက်ရုပ်သိမ်းလိုက်တာကြောင့်ဒေသခံတွေကြုံနေရတဲ့အခက်အခဲတွေရောပါသွားနိုင်ပေမဲ့တိုက်ခိုက်မှုတွေအဆုံးသတ်နိုင်မှုအရေးကြီးတယ်လို့လည်းဆစ်ဆောင်ဒုက္ခသည်တွေကိုကွင်းဆင်းပြီးတော့အကူအညီပေးနေတဲ့ရသေးရောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကပြောပါတယ
်။နေမေရှင်းလင်းအရုပ်သိမ်းတာကတော့ဘာပဲဖြစ်ဖြစ်အခက်အခဲတွေ့နေတဲ့ပြည်သူတွေအတွက်တော့ကောင်းတယ်လို့ကျွန်မမြင်ပါတယ်။ဒါပေမဲ့လည်းဒီရုပ်ပြီးတော့မှပေါ့နော်တိုက်ပွဲတွေဆက်ဖြစ်နေတယ်ဆိုရင်တော့လည်းရုပ်သိမ်းတာလည်းဘာမှပေါ့နော်တရားမှုရှိမယ်မဟုတ်ဘူးလို့ကျွန်မပြောချင်ပါတယ်။အော်ဒီနားလေမခွေးတော့လေဆိုပြီးသူတို့ထုတ်ပြန်ထားတာတော့ရှိတယ်။ဒါစီတကယ်လားသူတို့လို့ပြောတာလားဆိုတာတော့ကျမတို့အနေနဲ့မပြောလို့ပေါ့နော်။ဘလို့ပဲဖြစ်ဖြစ်ပါအဲ့လိုထုတ်ပြန်လိုက်တဲ့အတွက်တော့ဒီခက်ပြေးနေတဲ့ကြည့်ရသူကြည့်ရသားကတော့ပေါ့နော်။အခက်ခဲတွေကနေနေတော့ရော့တော့မေလို့ဒီခက်ပြေးနေတဲ့ဟာတွေကတော့မရောနိုင်ပါဘူး။တိုက်ပွဲတွေမရှိဖို့လေးကြည့်တာပေါ့အဓိကတော့ဆက်ဖြစ်နေမယ်ဆိုရင်တော့ပြည်သူတွေရဲ့အကြောက်တရားကပို့ပြီးတော့ပေါ့နော်ရှိလာမှာပါအဲ့တော့အဲ့ဒီမှာမနေရေးပဲနဲ့အခု COVID-19 ရောဂါဖြစ်နေတဲ့အချိန်မှာဒီမိုးဒေးလေးတွေမှာအခက်အခဲအများကြီးနဲ့ကြုံတွေ့ကြရမှာပေါ့နော်အဲ့ကျတော့တိုက်ပွဲရှိဖို့တော့အရေးကြီးပါလေ
COVID-19 ကာယရောဂါနဲ့လက်နက်ကင်ပြိပခါတွေကြားအခက်ကြုံရခြင်းမှာစစ်စစ်ရေးတွေအရှိန်မြင့်မှုစီစဉ်နေတဲ့အပေါ်ကုလသမဂ္ဂပါဝင်နိုင်ငံတကာအတိုင်းဝိုင်းနဲ့လူခွေလှုပ်ရှားသူတွေကသတိပေးနေကြတာပါလူခွေလှုပ်ရှားသူညီမချင်းမြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းကတော့ပြန်ရုပ်သိမ်းလိုက်တဲ့ညွှန်ကြားချက်ဟာငကိုကလေးကမထုတ်တဲ့ညွှန်ကြားချက်အဖြစ်ရှုမြင်ပါတယ
်ဒီလိုမျိုးသူတို့ထုတ်ပြန်ထားတဲ့ meet ကိုပြန်ရုပ်တယ်ဆိုတာတော်တော်တော့ရှားပါပါတယ်သူတို့လုံဆောင်မှုအတွက်စီစဉ်ထားတဲ့စီမံချက်တစ်ခုပြန်လည်ရုပ်သိမ်းတာထူးထူးခြားခြားဖြစ်ရတဲ့ခုလို့ဖြစ်ပါတယ်ဘာကြောင့်ရုပ်တယ်ဆိုတာမသိနိုင်ဘူးအမှန်တော့လေအစိုးရရတာကိုကျွန်တော်မလုပ်တင်တော့အရာဖြစ်ပါတယ်လူသားဆန်သောအတွေးခေါ်ရဆိုလို့ရှိရင်တော့အခုလိုမျိုး COVID တွေလည်းဖြစ်နေတယ်ရာသီဥတုကလည်းဆိုးဝါးနေတဲ့အချိန်မှာလူပေါင်းထောင်ပေါင်းများစွာကိုဒီနေမျိုးအတွက်မှမနေရဘူးဆိုပြီးတော့တင်းချောင်ခိုင်းခြင်းကပထမဆုံးဖြစ်တဲ့အရာဖြစ်ပါတယ်ကျွန်တော်တို့ဒီစစ်ပွဲအတွက်မှာအမြင်ကြွားတွေမှာကျွန်တော်တို့ဟိုမတင်လာလို့ရှိရင်တက်ဖြတ်မှုတွေကစ်ခတ်မှုတွေရှိတယ်။တစ်ချိန်တည်းမှာရင်လူရက်မှုဖြက်စီးမှုတွေရှိနေတယ်ဆိုတာဖြစ်တဲ့အတွက်ကြောင့်မလို့ဒီကိစ္စကလူခွေချိုးဖောက်မှုဖြစ်နိုင်တယ်။ဒါမျိုးကကျွန်တော်တို့အစိုးရရဟိုဆင်းဆင်းကျင်ကျင်နဲ့စဉ်းစားပြီးတော့မှလုပ်ဆောင်တဲ့အခုလိုမျိုးကျွန်တော်တို့အမိန့်ထုတ်ပြီးမှပြန်လည်ရုပ်သိမ်းတာမျိုးမဟုတ်ဘဲနဲ့အစိုးရရစဉ်းစားဖို့အတွက်မလုပ်တင်တော့အရာတစ်ခုဖြစ်ပါတယ
်။ရသေးရောင်မျိုးနဲ့ကြောက်တန်းကြီးရောအုပ်စုမှာတက်မတော်ကနည်းနည်းရှင်းလင်းရေးစစ်ဆေးရေးတွေပေါ်ဆိုရင်ကြောင့်မြန်မာနိုင်ငံခြေဆိုင်အမေရိကန်၊ကနေဒါ၊ UK နဲ့အော်စတြေးလျနိုင်ငံတပ်ရုံးတွေကလည်းမနေ့တုန်းကပဲပူးတွဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ပြီးခဲ့တဲ့2018ခုနှစ်တုန်းကရခိုင်ပြည်နယ်မှာလုံခြုံရေးကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA ရိုဟင်ညာအစိုးရအုပ်စုကိုတုံ့ပြန်တဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေတွင်မှလူခွေချိုးဖောက်မှုတွေအကြီးအကျယ်ရှိခဲ့တယ်ဆိုတဲ့စွပ်စွဲချက်နဲ့ ICJ နိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံအခုရင်ဆိုင်နေရတာပါ။ဒီလိုနိုင်ငံတကာဖိအားတွေနောက်ထပ်တိုးလာမှာကိုစိုးရိမ်တာကြောင့်အခုလိုညွှန်ကြားချက်ကိုထုတ်ပြန်ပြီးမှပြန်ရုပ်သိမ်းတာဖြစ်နိုင်တယ်လို့လည်းဥအောင်မျိုးမင်းကမြင်ပါတယ
်။ကျွန်တော်ကတော့ဒီဟာကနိုင်ငံတကာဖိအားပေါ့နော်။အထူးသဖြင့်ကျွန်တော်လက်ရှိနိုင်ငံတကာမှာရင်ဆိုင်နေရတဲ့ ICJ International Court of Justice တရားရုံးမှာလိုက်နာဖို့အတွက်ပြဋ္ဌာန်းထားတဲ့ယာယီစီမံနဲ့ပတ်သက်ပြီးတော့ဒီလိုလှုပ်ဆောင်မှုကဒီ ICJ ရဲ့ယာယီအဆုံးချက်ကိုမလေးစားပါဘူးမလိုက်နာဘူးဆိုတော့ထောက်ပြစရာတက်တည်ဖြစ်သွားနိုင်တယ်။ငကူကမှဟိုတက်တည်ထောက်ထားဒီမှာပြစရာရှိတဲ့အချိန်မှာနောက်ထပ်ဒါကိုဆွဆွဲနိုင်သောအချက်တွေကိုထပ်ပြီးတော့ပေါ်အောင်လှုပ်ဆောင်နေတွေ့ကြောက်မှုလို့အဲ့ဒါကိုစိုးရိမ်စိတ်သုံးမဟုတ်နိုင်ငံတကာမှာကျင်းဆိုင်ရမယ့်ပြဿနာကိုမဖြစ်ဖို့အတွက်တားဆီးရတဲ့သဘောမျိုးတော့ကျွန်တော်ယုံကြည်ပါတယ်။ PDP သားတွေတို့ကတော့ကျွန်တော်တို့သိတော့မထူးပြ။ဘာကြောင့်လဲဆိုတော့ဒီအမိန့်မထုတ်ခင်နေရလဲလူခွေချူပေါက်ခံနေရတာပဲတက်ပြတ်ခံနေရတာပဲပိုင်ရှင်မဲ့ကြီးစံနေကြနေတာပဲ။ဒီဟာလုံးလို့ရှင်တော့ပူပြီးတော့ဆိုးမှာပေါ့။ PDP လူလူအတွက်တော့သိပြီးတော့ကြီးဝဲပြီးတော့လှုပ်ဆောင်တဲ့သဘောမျိုးတော့ကျွန်တော်မတွေ့ရပါဘူး
။နေနေရှင်းလင်းရေးညွှန်ကြားချက်ထုတ်ပြန်လိုက်ပြီးတဲ့နောက်နောက်ထပ်ထောင်နဲ့ချီတဲ့ဒေသခံတွေဟာစစ်တွေမျိုးအပါအဝင်ဘေးလွတ်ရာနေရာတွေကိုတိတ်ရှောင်နေကြဆဲပါဒီနှစ်တိုင်ငင်ကျော်လအစောပိုင်းတည်းဆိုရင်လေရခိုင်ပြည်နယ်မှာဆစ်ဆောင်ဒုက္ခသည်ဟာ 36,400 ကျော်အထိရှိနေပြီးအရေးပေါ်စားဝတ်နေရေးနဲ့ကျန်းမာရေးအကူအညီတွေလိုအပ်နေတယ်လို့ဒေသခံအမတ်တွေနဲ့ကုညီကယ်ဆယ်ရေးဆောင်ရွက်နေသူတွေကပြောပါတယ်ရှင်